အမေရိကန်ပြည်ထောင်စုမှလက်ရှိသမရတွေအပေါ်လူထုထောက်ခံမှုဆန်းစစ်တယ်လို့မြင်နေတဲ့တက်တန်းဝဲရွေးကောက်ပွဲတွေကျင်းပနေပါတယ်။သမရဒေါ်နယ်ထရန့်အုပ်ချုပ်ဖို့ကြံရှိနေတဲ့သမရတက်တန်းနှစ်နှစ်အတွင်းရွေးကောက်ပွဲရလဒ်အပေါ်မူတည်ပြီးအချိန်လေးတွေအပြောင်းလဲဖြစ်သွားစေနိုင်တဲ့တက်တန်းဝဲရွေးကောက်ပွဲအကြောင်းကိုတော့မတ်ဆူမြတ်မွန်ကဆက်ပြီးတင်ပြမှာပါ။
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကိုထောက်ခံသူတွေနဲ့ရီပါဘလီကန်ပါတီထောက်ခံသူတွေကြားတိတိတတ်တာသဘောထားကွဲနေချိန်မှာတက်တန်းဝဲရွေးကောက်ပွဲတွေကိုကျင်းပနေရပါ။အောက်လွှတ်တော်အမတ်နေရာစုစုပေါင်း435နေရာလုံးအတွက်နဲ့အထက်လွှတ်တော်အမတ်တရာတွေက35နေရာအပြင်ပြည်နယ်90တွေက36ပြည်နယ်အတွက်ပြည်နယ်အုပ်ချုပ်ရေးမှုတွေကိုမဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြပါတယ်။အခုတစ်ခါတက်တန်းဝဲရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေမဲပေးဖို့ပို့ပြီးတော့တက်တက်ကြွကြွရှိကြတယ်လို့ရွေးကောက်ပွဲလှစ်လာသူတွေကပြောကြပါတယ်။တက်တန်းဝဲရွေးကောက်ပွဲတွေထဲမှာမဲပေးသူစံချိန်တင်အောင်အများဆုံးဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်။မဲယုံဖွင့်ချိန်မှာမဲပေးဖို့တန်းစီဆောင်နေတဲ့ဗာဂျီးနီးယားပြည်နယ်တွေကမဲဆန္ဒရှင်ဂျေမီခရိုဗွန်ကာကမူဝါဒအပြောင်းလဲတွေဖြစ်လာဖို့အတွက်မဲလာပေးတယ်လို့ပြောပါတယ
် Well I certainly hope that the government starts doing things that I would like them to do
ကျွန်မဖြစ်စေခြင်းတဲ့အတိုင်းအစိုးရဘက်ကစလုပ်လာဖို့မျှော်လင့်ပါတယ်ပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းမှာကျွန်မလက်မခံနိုင်တဲ့မူဝါဒတွေချမှတ်လာတယ်လို့ခံစားရတယ်ဒါကြောင့်မလို့အပြောင်းလဲတွေဖြစ်လာဖို့အတွက်ကျွန်မရဲ့မဲတပြားကအထောက်အကူဖြစ်ဖို့မျှော်လင့်ပါတယ်ရှင်
ကျင်းပနေတဲ့တက်တန်းဝက်ရွေးကောက်ပွဲမှာမဲပေးဖို့စိတ်အားတန်နေကြသူတွေထဲမှာအာရှຫນွေဘွားအမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်။လွန်ခဲ့တဲ့၄နှစ်ကထက်တိတိတတ်တာပိုများလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အမတ်တက်ဒီယူကပြောပါတယ
်။ We're seeing huge enthusiasm jumps from 2014 to now in terms of Asian Pacific American participation.
အမေရိကန်မှာအာရှPacific ဒေသຫນွေဘွားအမေရိကန်တွေထထတန်တန်ပါဝင်မှုဟာ2014ခုနှစ်ကထက်အများကြီးတိုးတက်လာတာတွေ့ရပါတယ်။မဲမဲပေးလို့အစိုးရကသူတို့ကိုခြံလိုက်ပြီးလှုပ်ချင်တာလှုပ်သွားတာကိုအာရှပစိဖိတ်နယ်ဘွားအမေရိကန်တွေစပြီးသဘောပေါက်လာကြပါပြီ
။အခုတက်တန်းဝက်ရွေးကောက်ပွဲအတွက်ရီပါဘလီကန်တွေဘက်ကရောဒီမိုကရက်တွေဘက်ကပါအကြီးအကျယ်မဲဆွယ်မှုတွေလုပ်ခဲ့ကြတာပါ။သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ရီပါဘလီကန်တွေအတွက်အရေးကြီးတဲ့ပြည်နယ်တွေစီကိုယ်တိုင်သွားပြီးဟောပြောမဲဆွယ်ခဲ့တယ်လို့ဒီမိုကရက်တွေဘက်ကလည်းသမ္မတဟောင်းဘရက်အိုဘားမားကစီယုံမဲဆွယ်မှုတွေလုပ်ခဲ့ပါတယ်။မဲပေးတဲ့အင်္ဂါနေ့မှာလဲ Republican ကိုယ်စားလှယ်တွေကိုမဲပေးကြဖို့တမရက Twitter ပေါ်မှာရေးသားတိုက်တွန်းနေပါတယ်။ America တိုက်အလဲပိုင်းကထောင်တောင်းချီတဲ့လူတွေ America နိုင်ငံတဲကိုဝင်ရောက်နိုင်ဖို့လာနေကြချိန်မှာနိုင်ငံပြောင်းအခြေချမဲ့သူတွေအပေါ်ဆန့်ကျင်တိုက်ခိုက်တဲ့ပြောဆိုမှုတွေနဲ့တမရ Trump ကမဲဆွဲခဲ့ပါတယ်။ Democrat တွေဘက်ကတော့တမရ Obama လက်ထက်ကပြဋ္ဌာန်းခဲ့တဲ့ Obama Care တန်ဖိုးနဲ့ကျန်းမာရေးဆောင်ရှားမှုကိစ္စကိုအသာပေးမဲဆွဲပါတယ်။အိုဘားမားကဲကို Republican တွေပယ်ဖြတ်ဖို့ကြိုးစားနေတာမဟုတ်တကယ်လို့လွှတ်တော်မှာသူတို့အသာရသွားရင်ယောဂအခမ်းရှိထားသူတွေစံမာရေးဆောင်ရှားမှုမရတော့ဘဲဖြစ်သွားမှာကိုဒီမိုကရက်တွေကထောက်ပြစီရင်ခဲ့ပါတယ်။အခုတက်တန်းဝဲရွေးကောက်ပွဲကစံမာရေးဆောင်ရှားမှုကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲဖြစ်တယ်လို့အောက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ် Nancy Pelosi ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တကယ်လို့ဒီမိုကရက်တွေအနိုင်ရခဲ့ရင်ပြည်သူတွေအတွက်ပွင့်လင်းတဲ့လွှတ်တော်ဖြစ်လိမ့်မယ်လို့အခုလိုဆိုပါတယ
် When we win on the opening day our democratic congress will be open and transparent so people can see the impact of
ကျမတို့နိုင်မယ်ဆိုရင်ပွင့်လင်းမြင်သာတဲ့ဒီမိုကရက်လွှတ်တော်ဖြစ်စေရပါမယ်ဒါမှပြည်သူတွေအနေနဲ့ဥပဒေပြဋ္ဌာန်းချက်တွေကသူတို့အပေါ်ဘယ်လိုတည်ရောက်မှုရှိလဲဆိုတာမြင်နိုင်မှာဖြစ်တယ်လို့ဆုံးဖြတ်ချက်တွေမှာပါသူတို့ပါနိုင်မှာဖြစ်ပါတယ်
လောလောဆယ်အောက်လွှတ်တော်မှာ Republican အမတ်တွေအများစုလွှမ်းမိုးထားတာမို့ Democrat တွေဘက်ကအသာရဖို့လက်ရှိထက်အမတ်နေရာအနည်းဆုံး23နေရာထပ်ပြီးအနိုင်ရဖို့လိုပါတယ်။အထက်လွှတ်တော်မှာတော့လက်ရှိထက်အနည်းဆုံး2နေရာ Democrat တွေဘက်ကနိုင်မှလွှမ်းမိုးနိုင်မှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါ Democrat တွေလွှမ်းမိုးနိုင်မယ်ဆိုရင် Republican သမ္မတ Trump အတွက်ကြံနေသေးတဲ့တက်တန်းနှစ်နှစ်အတွင်းလှုပ်ဆောင်မှုတွေအပေါ်မှာအများကြီးအကန့်အသတ်တွေရှိလာနိုင်ပါတယ်။ဒါပေမဲ့လေးလာဆောင်ကြည့်သူတွေရဲ့ခံမှန်းချက်အရအထက်လွှတ်တော်မှာ Republican တွေကပဲဆက်အသာရနိုင်ပြီးတော့အောက်လွှတ်တော်မှာတော့ Democrat တွေအသာရနိုင်ချေများတယ်လို့သုံးသပ်နေကြပါတယ်။ကျင်းပနေတဲ့တက်တန်းဝဲရွေးကောက်ပွဲအတွက်မဲယုံပိတ်ချိန်တွေကပြည်နယ်အပေါ်လိုက်ပြီးတော့ဒေသစံတော်ချိန်ညနေ6နာရီကနေနောက်အကျဆုံး9နာရီအထိဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်အပေါ်ပြည်သူတွေရဲ့ထောက်ခံမှုကိုစမ်းစစ်ရာရောက်တဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကတော့အစောဆုံး November 9ရက်ဗုဒ္ဓဟူးနေ့ကြမှာတည်ရလိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်။